COVID-19 တတိယလိုင်းတက်ရောက်မှုကြီးမားနေတဲ့မြန်မာနိုင်ငံတဝန်းတိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာတော့မိုးအဆက်မပြတ်ရွာသွန်းလို့ရေကြီးရေလျှံမှုတွေဖြစ်နေပါတယ်။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့မှာမြေရေမြင့်တက်လာပြီးနေအိမ်တွေမြုပ်လို့လူဦးရေ900ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့နေရပါတယ်။မွန်ပြည်နယ်ဘက်မှာလည်းရေကြီးနေသလိုလောင်းလုံးမြို့နယ်မှာလည်းမြေပြိုကျလို့နေအိမ်ပျက်စီးပြီးလူထိခို ြင်မာနေချိန်မှာပဲတချို့နေရာမှာရေကြီးရင်းနှီးမြုပ်တဲ့ဈာမရင်ဆိုင်နေရပါတယ်။ကရင်ပြည်နယ်မြောက်ရီမြို့ကြာအင်းစိတ်ကြီးမြို့မှာမိုးအဆက်မပြတ်ရွာလို့လူတွေအိမ်ထဲရေဝင်တာရေကြီးရေလျှံမှုတွေဖြစ်ပေါ်နေပါတယ်။ကြာအင်းစိတ်ကြီးမြို့မှာမိုးအဆက်မပြတ်ရွာသွန်းပြီးအမှတ်6အမှတ်4စားတဲ့ညင်းနေပိုင်းရောက်ွက်တီရေကြီးပြီးနေအိမ်တွေနှိမ့်မြုပ်လို့အိမ်တော်စု88စုထံမှနေလူဦးရေ900ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ကြာအင်းစိတ်ကြီးမြို့နယ်မိသက်တပ်ဦးစီးဌာနကဒုတိယဦးစီးမှုလာမင်ထွန်းက VOA ကိုပြောပါတယ်
။အခုတော့ဒီတော့ရှေ့ပြောင်းနေရတယ်လို့ရှိတယ်။ဒါရပ်ပေါ်ပို့ပေါ်ရောရှင်းကြားလိုက်လို့ပြန်ညတော့နမတရပေါ့မင်းရောက်တဲ့အိမ်ကြီးကမရေပြီးတော့အိမ်တော်ကဘာဖြစ်လဲရှင်းပြလို့ကြားပြတာဒီနည်းနဲ့ကြားပြီးတော့ကြားပြီးချက်လိုက်တယ်အိမ်တော်ဝိရှိတဲ့ဖြစ်ကြတယ်တော့ဘာကြင်ရှိတယ်တော့ကတော့ဟိုကဒလုံးတလည်းကတော့စက်ကလုံးစက်ပါနဲ့ပူတဲကုန်းမှာသူတို့နေရာချတယ်တော့ကညီကတော့စက်ပြီးတက်နေအောင်လာကျင်ရတော့နည်းနည်းဟိုအပေါ်ချတယ်ပေါ့ဘောရတဲ့ရေနေတဲ့ဘလို့တယ်ပြာဒီမနေ့ပိုင်းဆက်ရွှေကြောင်းလာ
ဒီကနေ့မွန်လယ်တနားရီခွဲအချိန်ဇမီးမြင့်ရေပေ30လောက်ရောက်နေပြီးဆက်လက်မြင့်တက်နေစေဖြစ်တယ်လို့ပြောပါတယ်လက်ရှိအချိန်မှာရေမလွတ်တဲ့နေအိမ်တွေကိုထပ်ပြီးအပြောင်းရွှေ့လုံနေတယ်လို့ပြောပါတယ်ရေနဲ့မြုပ်လို့နေအိမ်3လေးအိမ်လောက်ရေထဲမြောပါသွားပြီးကျန်တဲ့အိမ်လည်းပျက်စီးဆုံးရှုံးမှုရှိခဲ့ပါတယ်ပျက်စီးဆုံးရှုံးမှုအသေးစိတ်အတိအကျမသိရသေးဘူးလို့တော့ဒုတိယဦးစီးမှုလာမင်းထွန်းကပြောပါတယ်အလားတူမွန်ပြည်နယ်စိုက်မရောပေါင်းမော်လမြိုင်မူးတုံနဲ့ရေးမြုံနယ်တွေမှာလည်းရေကြီးနေပါရဲ့မိုးအဆက်မပြတ်ရွာပြီးကြံမျောမြုံနယ်ဦးလေးကျေးရွာမှာလည်းမြေရီတက်လာလို့နေအိမ်အောက်ထပ်မှာရေမြုံနေပြီးရေဘေးတင်းတဲ့အိမ်စုစုပေါင်း310အိမ်လောက်ရှိနေပြီလို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်သိန်းမြင့်ကပြောပါရဲ့
အဲရွာမပိုင်းကတော့ကလို့ရေဝင်ရောက်ကုန်လေရေဝင်ရောက်တာကလို့310လောက်နေတိုင်းကြီးကတိုးနေတော့အဲရေဝင်ရောက်နေတော့အဲ့လိုအောက်တရေဝင်ရွားကုန်တော့ဒီအပေါ်တက်သမားတွေကိုမြည်တဲ့အဲ့ဆွေမျိုးအဲ့တွေကိုကြောင်းတက်တဲ့အဲ့ကြောင်းတက်တယ်ပေါ့မိုးကနေတာနေနေရောညရောချက်တရွာရေကတအားတာတက
်မော်လမြိုင်မြို့နယ်မှာလဲဇူလိုင်လ22ရက်နေ့ညနေပိုင်းကလေးကမိုးဆက်တိုက်ရွာသွန်းပြီးနောက်မြေနေပိုင်းရောက်ွက်တွေရေကြီးရေလျှံမှုတွေဖြစ်ခဲ့ပါတယ်ဒီနေ့အထိမြေနေပိုင်းရောက်ွက်တွေမှာအိမ်ထဲရေဝင်ကုန်ပြီလို့ဒိုင်းဝန်းခွေရောက်ွက်ဒေါ်ရီမြင့်ကပြောပါတယ်
အခုတက်ပြီးတော့ဝင်နေတော့မှာအိမ်ထဲဝင်နေအိမ်ထဲဝင်အိမ်အောက်တော့မြုပ်တယ်။အခုလည်းမိုးလေးတအားကြီးနေတယ်။ဟုတ်တယ်ဟုတ်တယ်ဒါကြောင့်ရောက်တော့ဒီကွင်းရဲ့တက်ခနေရဲ့ပေါ့။အကောင်လုံးတလန်းလုံးကြီးနေတယ်။အဲကြီးတဲ့သမီးဟိုလူမှုဌာနလေဟိုရှင်ရဲ့ကြီးကြီးတို့ဇေယျချစ်တို့ဆိုတော့အကောင်လုံးမြုပ်ကုန်ပြီ။ဒါတော့အန်တီတို့ကနည်းနည်းမြင့်နေ
။ဇူလိုင်25ရက်မနေ့ကတနင်္လာရီတိုင်းလောင်းလုံးမြို့နယ်ကြောင်မော်နီကြီးရွာအုပ်စုအင်းနီတွင်းရွာမှာတောင်ကမ်းမပြူကြလို့လူနှစ်ဦးထိခိုက်ဒဏ်ရာရရှိပြီးနေအိမ်၆လုံးမြေပြိုကျသွားတယ်လို့လောင်းလုံးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်ထိုက်က VOA ကိုပြောပါတယ်
။အမေကမိုးရိုးရန်ရွာရုံမိုးများစွာရေရမ်းတောင်မော်မီကအီရောပြူကျတာပါပဲ။အိမ်ကတော့ကျွန်တော်တို့6လုံးဆိုတာကတော့တမီလူက3လုံး၊သူမက3လုံး။ဒါတော့မြေပြိုသွားတယ်။ဟိုထိခိုက်ဒဏ်ရာကတော့နှစ်ယောက်ကျွန်တော်တို့နေရဟိုခြေောက်ပြီးသွားတယ်။ဘယ်လိုဆိုအဲ့ရကတော့ကျွန်တော်တဝယ်စေရုံပို့ထားတယ်
။မိုးစလာရဲ့ဒီကနေ့ညနေ၄နာရီထုတ်ပြန်ချက်အရတနင်္သာရီတိုင်းရခိုင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်တို့ဟာဒေသအလိုက်နဲ့ရန်ကုန်တိုင်း၊အေရဝတီတိုင်း၊ကချင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာကွက်ပြီးဇူလိုင်လ29ရက်နေ့အထိမိုးဆက်ကြီးနိုင်ကြောင်းထုတ်ပြန်ထားပါတယ်ရှင်။